ထိုင်းဘက်ငွေနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းဟာမြန်မာကျပ်ငွေတန်ဖိုးကတစ်ရက်ထဲမှာတင်3ချိန်လောက်ပြောင်းလဲနေပြီးတော့တန်ဖိုးတောက်လျှောက်ကျဆင်းလာနေတယ်လို့ဘက်ငွေနဲ့အလုပ်လုပ်နေတဲ့ပြည်တွင်းလုပ်ငန်းရှင်တွေကပြောပါတယ်စီးပွားရေးမတည်ငြိမ်မှုကိုစိုးရိမ်လာတဲ့ငွေရှင်တွေဟာတန်ဖိုးခိုင်မယ်လို့ထင်တဲ့သူတို့ယုံကြည်တဲ့ရွှေနဲ့အမေရိကန်ဒေါ်လာအပြင်ထိုင်းဘက်ငွေတွေကိုဝယ်ယူတာနောက်ပြီးတော့ထိုင်းနိုင်ငံဘက်မှာအိမ်ချမ်းမြေရင်းနှီးမြုပ်နှံနေတာကြောင့်ဆက်ဆက်တန်ဖိုးတွေကဈေးဆက်ပြီးတော့တက်နေတာပါရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရန်နိုင်ပြောပြပေးပါရှင
်ဒီနေ့ဩဂတ်လ26ရက်နေ့နေ့လယ်ပိုင်းဖြစ်မှငွေလဲနှုန်းမှာဘက်ငွေ1100ကိုမြန်မာကျပ်ငွေ3000ဖြစ်လာပါတယ်ထိုင်းငွေတစ်ပတ်ကို90ကျပ်ဖြစ်လာတာပါပြည်တွင်းစိုက်ပျိုးရေးလုပ်ငန်းတွေအတွက်လိုအပ်တဲ့မျိုးစိမြေဩဇာဖူးသက်စီတွေကိုတရုတ်နိုင်ငံအပြင်ထိုင်းဘက်ကလည်းတင်သွင်းရတာဖြစ်ပါတယ်ဒီဈေးနှုန်းတွေကြောင့်အဖြစ်မနေစိုက်ပျိုးတဲ့တောင်သူတွေကလွယ်ပြီးကျန်တဲ့သူတွေရဲ့ဝယ်လိုအားကတော့ကျသွားပါတယ်ဒါကြောင့်စိုက်ပျိုးရေးပစ္စည်းတင်သွင်းဖို့အခက်အခဲဖြစ်လာကြောင်းလက်သက်လုပ်ငန်းရှင်တဦးက VOE ကိုပြောပါတယ
်ချက်မဆိုရင်တို့စိုက်ပျိုးရေးကတောင်တွေနဲ့ဆက်ဆံရမှာကိုသူတို့တို့ဆက်ခဲ့ဖြစ်တာဖြစ်တဲ့အခါကျတော့ထိုင်းပြည်ချက်တိုင်းတွေကလိုက်ချက်လို့မြင်အောင်ပေါ့နော်အရင်ခါရုံတော့အရင်ချက်အောင်ခိုင်အောင်ဖြည်းဖြည်းချက်နေရတာပေါ့တခါဝယ်လိုက်ရင်တခါကျုံးဖြစ်နေအောင်လို့လေရအောင်ဟောဒါကလည်းတော့ရှက်မှာကြလုံးဝရှက်မှာ
အမေရိကန်ဒေါ်လာကတော့ဒီနေ့ပြန်ပကြိုက်ရောင်းကြိုက်ဝယ်ဈေးကွက်မှာဒေါ်လာကို3000ကျော်လာပြီဖြစ်ပါတယ်မြန်မာပြည်ရဲ့လက်ရှိအခြေအနေကငွေတန်ဖိုးကျတာတခုတည်းနဲ့မဟုတ်ပဲငွေကြေးဖောင်းပွားတဲ့ကြီးမားတဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်လို့အထွေထွေအိမ်ဆောက်ပစ္စည်းသွင်းကုန်လုပ်ငန်းရှင်တဦးက VOE ကိုပြောပါတယ
်လက်ရှိမှာကငွေကြေးဈေးကြောင်းတဲ့နေရာတော့တော့ရှိမှာပေါ့မင်းရလောက်ဆက်ဖတ်ပြီးဖြစ်တဲ့တော်ကြပါတော့နော်ဒီလိုတော့ပြည်သူတော်ကြီးဆိုးရတော့ဒီတော့ကိုဖတ်ပြရအောင်ကျင်းတွင်းနဲ့ဒီလိုတန်တဲ့လက်ဒီကဆက်တဲ့ဒီကတော့တောင်းတဲ့တန်နဲ့ရှင်းပြရတယ်လည်းခါမလို့ရှိတယ်ဘုံပါပါနေတဲ့ဒီကတူရှင်တွေကျင်းလာတော့
အမေရိကန်ဒေါ်လာကိုဘူဘန်ကထိန်းချုပ်ပြီးတဲ့နောက်ပြည်တွင်းမှာဒေါ်လာရှားပါတဲ့ပြဿနာဖြစ်ပေါ်ခဲ့ပြီးကုန်စည်နှုန်းကလည်းတောက်လျှောက်တက်လာပါတယ်ပို့ကုန်လုပ်ငန်းရှင်တွေရလာတဲ့အမေရိကန်ဒေါ်လာတွေက35ရာခိုင်နှုန်းကိုလွတ်လပ်စွာသုံးစွဲခွင့်ပြုမယ်ဆိုပြီးဘူဘန်ကမကြသေးခင်ကဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့ပြဿနာကတော့ပြည်ထောင်သွားမှာမဟုတ်ဘူးလို့သွင်းကုန်လုပ်ငန်းရှင်ကစပြောပါတယ
်။တစ်ခါမှလည်းနိုင်ငံတော်မြင်နေရတယ်။35ရာခိုင်နှုန်းကပြုံးနေရှိမှာတခြားတွေကတော့မတည်ရရှိတာပေါ့။သုံးလုံးကတည်းကဆောက်မှာမရှိဘူးပေါ့။အဲဒီပြဿနာတွေကကျွန်တော်တို့ဒီလုပ်ငန်းရှင်တွေခံရတယ်ပေါ့။လုပ်ငန်းရှင်ခံရတာစာတို့ခံရမှာလည်းအတူတူပဲလို့ကျွန်တော်တို့ပြောပြရတာပေါ့။
ပြည်တွင်းမှာရွှေပြင်ပပေါက်ဈေးကလည်းဆက်တက်နေပြီးတော့တစ်ကြက်သားကိုကြက်28သိန်းအထက်မှာရှိနေပါတယ်။မြန်မာနိုင်ငံသားတွေထိုင်းနိုင်ငံမှာအိမ်ယာဝယ်ယူတာတွေများလာတာကလည်းကြက်ငွေဘက်ငွေလဲလှယ်တာမှာအပြောင်းအလဲဖြစ်ခဲ့တယ်လို့လုပ်ငန်းရှင်တွေကခန့်မှန်းပါတယ်။အမြင်ဖော်လိုတဲ့အိမ်ချမ်းမြေလုပ်ငန်းရှင်တို့ကတော့ထိုင်းနိုင်ငံမှာအိမ်ယာဝယ်ယူဖို့စိတ်ဝင်စားသူကဩဂတ်စ်လထဲမှာပိုပြီးများလာတယ်လို့ VOE ကပြောပါတယ်။ဘူဘန်ကတော့ဒေါ်လာအယောင်းဝယ်ပြုလုပ်တာကိုထိန်းချုပ်ထားစေဖြစ်ပြီးတော့ဤညွှန်းငွေလဲနှုန်းကိုလည်းဒေါ်လာကို1100ကျပ်သတ်မှတ်ထားစေဖြစ်ပါတယ်ခင်ဗျာ။